မြန်မာဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအချက်168ချက်ထဲမှာအဓိကဘယ်လိုအချက်တွေကပြင်ဆင်ဖက်ဖြက်တဲ့အချက်တွေများပါဝင်တယ်လဲဆိုတာလေးသိပြစေခင်ဗျာ
။ကျွန်တော်တို့ကအဲ့ဒီဥစ္စာကပြောမယ်ဆိုရင်ကျွန်တော်တို့ရှေ့နောက်မညီတဲ့အချက်တွေကျွန်တော်ဒီမိုကရေစီဆန်နေဆန်ကျင်ဆန်ညွန့်နဲ့မညီတဲ့အချက်တွေနောက်ပြီးတော့ကျွန်တော်တို့တိုင်းရင်းသားစီးလုံးညီညွတ်နဲ့ဆန်ကျင်တဲ့အချက်တွေတိုင်းရင်းသားတွေရဲ့ကျွန်တော်တိုင်းပြည်နဲ့ညီမျှမှုဆန်ကျင်တဲ့အချက်တွေအဲ့ဒါတွေကိုကျွန်တော်တို့ပြုစုထားတာပါ
။သမရရာဒူးနဲ့ပတ်သက်ပြီးတော့ပုံမှန်59ရက်ထဲမှာ
ပါပါတယ်ပါ။
ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြင်ဆင်တဲ့ပဲဖြတ်တဲ့အချက်တွေကဘာတွေများထည့်သွင်းထားလဲဆိုတာလေးလက်ပြီး
ကျွန်တော်တို့ကတူပြောတာဗျာပုံမှန်59ဆလုံးမဲ့ဖြစ်ဖြစ်အခြားပဲပုံမှန်ကူပဲဖြစ်ဖြစ်တော့ဖွဲ့စည်းအုပ်ချုပ်ရေးချင်အုပ်ဒီမှာပါမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ပုံကူတူတယောက်ကြီးညှိုးတဲ့ဥစ္စာမျိုးကကျွန်တော်ဖွဲ့စည်းအုပ်ချုပ်ရေးချင်အုပ်ဒီမှာမပြတ်မ်းတင်ပါဘူးဆိုတော့ဒါကကျွန်တော်မူပေါ့
တက်မတော်ကလည်းအမျိုးသားနိုင်ငံရေးကိုလှုပ်ဆောင်မဲ့ကဏ္ဍဆိုတာလေပြင်ဆင်တင်ပါတယ်ဆိုလို့လည်းပါတယ်ခင်ဗျာအဲ့ဒါဘလို့ဖြစ်တင်တယ်လဲဆိုတာလေးလက်သိပြစေ
ကျွန်တော်တို့အနေနဲ့တော့တက်မတော်ကကျွန်တော်တို့ဘောကာကွေးကိစ္စပေါ့ဗျာပြည်သူလူထုရဲ့လူညုံရေးနဲ့ကာကွေးကိစ္စတွေဒါဒီဆောင်ရွက်တယ်လေကျွန်တော်တို့ယုံကြည်တာပေါ့ဗျာဘလို့ဖြစ်တင်တယ်ဆိုဒီအစားကိုကျွန်တော်တို့ကပြင်ဖို့ကပါတယ်နဲ
့တိုင်းသားအရေးတွေနဲ့ပတ်သက်ပြီးတော့ရေးဆွဲထားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေထဲမှာပုံမှန်တွေထဲမှာပေါ့လေဘလို့ဖြစ်တင်တယ်လဲဗျာ
အဲ့ဒါကျွန်တော်တို့ကဒီဖွဲ့စည်းအုပ်ချုပ်ရေးအခြေခံဥပဒေမှန်တိုင်းတော့မှုရှိတော့ဗျာအုပ်ချုပ်ရေးတရားစီရင်ရေးကုလပြုရေးပေါ့ကျွန်တော်အဲ second balance ရမှာပေါ့ဗျာဒါမှမဟုတ်တခုကကျွန်တော်တို့စွမ်းမှုရဲ့ဆိုရင်ဒါမှဖြစ်တင်ဘူးပေါ့ဗျာအခုကကျွန်တော်အုပ်ချုပ်ရေးမှာကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီနေဒါမှမဟုတ်တိုင်းဒေသကြီးအစိုးရရှိမှာပေါ့ဗျာအစိုးရရဲ့ဝန်ကြီးချုပ်ပေါ့နော်ဒီအစိုးရရဲ့ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတရဲ့သဘောတူညီချက်မှာခန့်မယ်ဆိုတော့ဒါဥစ္စာကျွန်တော်စွမ်းမှုထားတာဒီဖြစ်နေရတယ်အထူးတူပဲကျွန်တော်တို့တရားသူကြီးချုပ်လို့ပြောတဲ့အခါတရားသူကြီးချုပ်ကလည်းနိုင်ငံသမ္မတသဘောတူတဲ့လူဆိုကျွန်တော်အုပ်ချုပ်ရေးပြန်ထောင်းလို့ဖြစ်နေတာပေါ့ဗျာအဲ့ဒါလေးပါပါတယ
်ဒီအချက်168ချက်ကိုလွှတ်တော်ထဲမှာအငယ်တို့အနေနဲ့တင်ပြထားတယ်ဆိုလို့ရှိရင်လွှတ်တော်တွေကဘယ်လိုပုံစံမျိုးနဲ့ပြင်ဆင်ပယ်ဖြတ်တင်တယ်ဆိုတာလေးလည်းသိပြစေခင်ဗျာ
အဲ့ဒါကတော့တောင်းလင်းမှုကွန်ပျူတာဖွင့်ထားတာရှိတယ်ဗျာတောင်းလင်းကွန်ပျူတာဆက်ပြီးလေ့လာနေတာရှိပါတယ်အဲ့ရနေပြီးကျွန်တော်တို့လွှတ်တော်ကိုပြန်ပြလိုက
်အငယ်အဲ့ဒီအချက်168ချက်စလုံးကိုလွှတ်တော်မှာဘယ်လိုအတိုင်းအတာလောက်ထိများပြင်ဆင်နိုင်လိမ့်မယ်လို့အငယ်တို့အနေနဲ့ယူဆပါလိုက်ဗျာ
အဲ့ကျွန်တော်တို့ကတော့ဒီလိုတောင်းလင်းမှုကွန်ပျူတာကျွန်တော်32ခုပါတယ်ဗျာ32ခုမှာကျွန်တော် NLD က2ခုပဲပါတာပါအဲ့2ခုပဲပါတဲ့ခါကျတော့သူတို့ဘယ်လိုစဉ်းစားမလဲပေါ့နော်ရောင်းချင်းအားပေါ့နော်ဥပဒေချက်လက်ပုံမှာစဉ်းစားမလားပေါ့ဒါမှမဟုတ်မဲပုံမှာစဉ်းစားမလားဒါတော့စဉ်းစားရမှာပေါ့ဗျ168ချက်ကိုကျွန်တော်စိတ်ကြိုက်ပြောမယ်ဆိုလို့ရှိရင်တော့ဖက်ဒရယ်ပြည်ထောင်စုကြီးဖြစ်လာမှာပေါ့ဗျာတက်မှန်တဲ့ဒီမိုကရေစီနိုင်ငံတော်ဖြစ်ဖို့ပါ
အငယ်အခုလိုပြကြပြရကျေးဇူးများကြီးတင်ပါတယ်ဟုတ်
ပါရှင့်